အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ကြန့်ကြာနေချိန်မှာပဲတိုက်ပွဲတွေကပြင်းထန်လာနေပြီးတော့ဒီလိုမျိုးဖြစ်တဲ့တိုက်ပွဲတွေဟာတွေ့ဆုံဆွေးနွေးဖို့ယုံကြည်မှုကိုကြာဆင်းလာနိုင်စေတာကြောင့်ထိုးစစ်တွေကိုရပ်ဆိုင်းမှုမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတက်မတော်ကိုတောင်းဆိုလိုက်ပါတယ်နိုင်ငံရေးတုံ့တက်သူတွေကတော့အမြန်ဆုံးတွေ့ဆုံဆွေးနွေးတာတွေမလုပ်နိုင်ဘူးဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာစစ်ရေးပဋိပက္ခတွေပုံမကြီးမလာနိုင်ကြောင်းတုံ့တက်ကြပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့စိုးရရဲ့ PC ကငင်းချိုင်းကွန်ရှင်နဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုက AA ရခိုင်စတဲ့အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမှာမိတ်အဖွဲ့တို့ဟာဇွန်လကုန်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တွေ့ဆုံမဲ့နေရာမတက်မတ်နိုင်တာကြောင့်ကြန့်ကြာနေခဲ့တာပါဒီလိုကြန့်ကြာနေချိန်မှာတိုက်ပွဲတွေပြင်းထန်လာနေကြောင်း TNL ကတအန်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဘုံမူတိုက်ကျော်ကပြောပါတယ
်ဒီမြောက်ပိုင်းမှာတော့ဒီတပ်ပြောဒီစစ်စစ်ပဲကဒီနောက်တော့လုံးလာလုံးအစီအမံပြနေတဲ့နေရာပဲသူကချိန်နေတာပေါ့နော်ဒီအရဘယ်လိုမှမဖြစ်နိုင်ဘူး။ဒီကလည်းမထူကြည့်ရဆုံးမှုတွေဆိုဒီစုစုလေးကဒီတော့အခက်အခဲရှိတယ်။ဒီအချိန်မှာဒီဒီမတ်သမတော်ကဒီလိုဒီတာမှာတောက်လျှောက်သူစီတွေပြုလုပ်တယ်၊ဆွဲလိုက်တက်ခဲ့တယ်အကြမှုဒီအတော်သေးမှဒီလိုမှာတက်ဝဲပူပြီးပြင်းထန်လာတာဖြစ်တယ်
ပြင်းထန်လာတဲ့စီးရီးအခြေအနေဟာတွဲဆုံဆွေးနွေးရေးအတွက်ယုံကြည်မှုကျဆင်းနိုင်တာကြောင့်ထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုကြောင်းလဲပုံမှုတက်အိုက်ကျော်ကဆက်ပြောပါတယ်
ဒီတော့ဘူပီပြန်လာတဲ့အတွက်ဒီဆိုဆွေးနွေးမှုတွေဒီတစ်ဖက်နဲ့တစ်ဖက်ရဲ့ဒီမှုကိုပုံပြီးဆိုရရောက်စီနိုင်တယ်အဲ့ဒါမို့ဒီမြန်မာတမန်တော်ထုတ်စစ်ကိုရှော့ပြီးလို့ရအဲ့ဒီမျိုးကျွန်တော်ကတဘောထားထုတ်ပြန်တာဖြစ်တယ်
TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာဩဂုတ်လအတွင်းအနည်းဆုံးတိုက်ပွဲ10ချိန်ဖြစ်ခဲ့ကြောင်းနဲ့ရခိုင်ပြည်နယ်အတွင်းတမတော်ရဲ့ထိုးစစ်ဟာအမြင့်ဆုံးအခြေအနေမှာရှိကြောင်းနဲ့ဒီထိုးစစ်တွေကိုအမြန်ဆုံးရပ်တန့်ဖို့တောင်းဆိုကြောင်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်အပေါ်တမတော်ဘက်ကတုံ့ပြန်ချက်ကိုတရားဖို့အတွက်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းအဆက်သွယ်မရခဲ့ပါဘူး။တမရော်ကညီချင်းဆွေးနွေးဖို့အတွက်ကချင်နဲ့ရှမ်းပြည်နယ်မှာစီးရီးလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးရပ်ဆိုင်ခဲ့ကြောင်းနဲ့ဒီလိုရပ်ဆိုင်ထားချိန်မှာတိုက်ပွဲဖြစ်ပွားတာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတမရော်ကသတ်မှတ်ထားတဲ့ညီချင်းမှုကိုမလိုက်နာပဲနေကျော်လှုပ်ရှားတာလူသစ်စုဆောင်တာစတာတွေကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်ဆိုကတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာအ мян ဆုံးတွဲဆုံဆွေးနွေးဖို့လိုအပ်နေကြောင်းအခုလိုပြောပါတယ်
တွဲဆုံဆွေးနွေးမှုကတကယ်လားမလုပ်နိုင်တာကြားရရတွဲဆုံဆွေးနွေးမှုလုပ်ရင်လည်းပဲဒီတိခတ်ရဆိုင်နဲ့ပတ်သက်ပြီးတော့တိတိကျကျဆွေးနွေးနိုင်မှာမဟုတ်အပြန်အလှန်ပြုလုပ်ပြီးတဲ့ဆက်နဲ့ရှိတာ။အဲ့ဒီအချိန်မှာအစစီဗီနဲ့တိုက်ပွဲဖြစ်တယ်၊ TNL နဲ့တိုက်ပွဲဖြစ်တယ်၊ကုကန်နဲ့တိုက်ပွဲဖြစ်တယ်၊ကင်နဲ့တိုက်ပွဲဖြစ်တယ်ပေါ့ဆန်းဒီမြောက်ပိုင်းမှာအဲ့ဘယ်ဖြစ်လာတဲ့ခါကျတော့ကုလုံးနဲ့ကုလုံးနဲ့ဆိုတော့နှစ်သက်ဆုံးကပြောကြတာပဲ။တူးတူးဆွေးနွေးမှုရှိရင်တော့အားလုံးကတော့ကိုယ့်ဘက်ကမှနဲ့ဆက်ပြီးလည်းရပ်ပြီးပြောကြတာပေါ့။အဲ့တော့အခုပြဿနာရဲ့အခြေအနေကငံလုံးတူးဆုံဆွေးနွေးဖို့ပဲ။တော့ဘယ်နေရာမှာပဲဖြစ်ဖြစ်ပေါ့နော်။ငံလုံးတူးဆုံဆွေးနွေးရေးပြဿနာမဖြစ်ရှင်းနိုင်ဘူးဆိုလို့ရှိရင်တော့ဒီပြဿနာပိုပြီးတော့ကြီးကျယ်သွားနိုင်တယ်လို့ထင်ပါတယ်။
အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြဆွေးနွေးပွဲတွေကြန့်ကြာနေတဲ့အဓိကအချက်ဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ဆက်ဆက်နေနိုင်ကြောင်းလည်းသုံးသပ်ပါတယ်။တမရော်ကညီချင်းရေးဆွေးနွေးဖို့အတွက်စီးရီးလှုပ်ရှားတာတွေရပ်ဆိုင်ကြောင်းကြေညာထားတဲ့ကာလဟာဒီလကုန်မှာတက်တန်းပြေမှာဖြစ်ပေမဲ့လက်ရှိအချိန်ထိတော့နှစ်ဖက်ထပ်မံတွဲဆုံဆွေးနွေးဖို့အတွက်မညီနိုင်နိုင်ကြသေးပါဘူး။